တမရော်ပေါ်အတီဖြတ်မှုပုံမှန်နဲ့ထောင်နှင်းငွေရန်ချမှတ်ခံလာရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လွှတ်ပေးဖို့နိုင်ငံတကာကချင်ကွန်ဂရက်အဖွဲ့ကနေနိုင်ငံတော်သမန်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်စာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုနားဆင်ရမှာပါကချင်ပြည်နယ်ကလက်နက်ကန်ပဋိပက္ခတွေအတွင်းပြိမိနေတဲ့စစ်ပေးဆောင်ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အပံ့တွေအများဆုံးပို့ခွင့်ရရေးအတွက်ကချင်ပြည်သူတွေလွန်ခဲ့တဲ့လတွေအတွင်းမြကြီးနားမြို့မှာတောင်းဆိုဆန္ဒပြခဲ့ကြတာပါအဲဒီလိုရဟာတမတော်ဘောအတီပြက်စီတယ်ဆိုပြီးဆန္ဒပြလူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့ကိုလွန်ဆောင်ကိုစော်ချက်နဲ့မနန်ပူတို့ကိုမြန်မာစစ်တပ်ကအတီပြက်မှုပုံမှန်900နဲ့တရားစွဲခဲ့ပြီးနောက်သူတို့ကိုဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့တရားစွဲဆိုထောင်ချလိုက်တဲ့လူရဟာတရားမျှတမှုမရှိတာကြောင့်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံမေတ္တာရပ်ခံနဲ့အေးခွင့်ပေးစာတစ်စောင်ကိုဒီဇင်ဘာလ18ရက်နေ့ဆွဲနဲ့စာရေးသားတောင်းဆိုခဲ့ကြောင်းနိုင်ငံတော်ကချင်ကွန်ဂရက် WKC အဖွဲ့ရဲ့အမေရိကန်အခြေစိုက်ခေါင်းဆောင်တူဖြစ်သူဦးအန်ဆန်ဂွန်ဆန်ကပြောပါတယ်
။ဒီအနာတော့မှုမရှိဘူး။ဟောင်းကျောင်းဖမ်းတဲ့လူပဲကျွန်တော်မြင်ပါတယ်။ဒီအပြေးချက်မှုဆိုနည်းနည်းရရအမှမပြနိုင်ဘူး။ဒါကသမတ်သမတော်ဟိုဒီမျိုးလုံးချက်ကြအပြည့်ချက်နေရပါမဟုတ်ဘူးဆိုရင်ဒီမြန်မာနိုင်ငံရဲ့ဆရာကြီးရေမဟုတ်ဆရာမြတ်သားမှုတော်ဒီတော်ချင်းချောက်ရဖြစ်ပါလိမ့်မယ
်ဆန္ဒပြကချင်ကောင်းဆောင်၃ဦးကိုတစ်ဖက်သက်ပြစ်ဒဏ်ဆင်ရင်ခဲ့တဲ့လူရဟာမြန်မာတမတော်ကတရားရေးစနစ်ကိုဝင်ရောက်ဆွဲဖက်နေရာရောက်တာကြောင့်ဒါကို NLD အစိုးရကကံတွယ်ဖြေရှင်းပေးဖို့တိုက်တွန်းကြောင်း WKC အဖွဲ့ဂျပန်ဌာနကိုယ်စားလှယ်တော်မရစ်ဆမ်မူကပြောပါလေ
တိုက်ပွဲမှာပြည်မိနေတဲ့ပြည်သူလူထုတွေကိုကိုယ်နေရကိုယ့်ဒီကပြန်လာဖို့စစ်တပ်ကတော့ကုတော်ကုညီရမယ်အရေးဖြစ်တယ်။ဒါကိုတရားစွဲတယ်ဆိုတော့အဲကဘာမှာကျွန်တော်နိုင်ငံကတရားစီရင်ရေးမှာဒါကိုစစ်တပ်ကဝင်ရောက်ဆွတ်ဖက်နေတယ်လို့ကျွန်တော်မြင်တယ်။ဒီစစ်တပ်ကဝင်ရောက်ဆွတ်ဖက်တဲ့ကိစ္စကိုအစိုးရအနေနဲ့လည်းပဲဒါကိုအလုံးမခံသင့်ဘူး။တရားစီရင်ရေးကဏ္ဍကိုပြောတာပြည်ပြည်တကျနဲ့လုံဆောင်သွားတယ်လို့ကျွန်တော်မြင်တယ်
။ဒါကြောင့်ထောင်နဲ့အခြားခံရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လှုပ်ပေးဖို့ WKC ကတောင်းဆိုကြောင်းဦးအန်ဆန်ဂွန်ဆန်ကသူတို့တောင်းဆိုချက်ကိုပြောပါတယ
်။ဒီထောင်နဲ့အခြားခံရလူငယ်ခေါင်းဆောင၃ဦးကိုချက်ချင်းလှုပ်ပေးဖို့ပေါ့။နောက်ဆုံးနောက်ထပ်ပြီးမှဆွဲဆိုခံရတဲ့၃ဦးတက်ဖို့ရောကျင်းလုပ်ခဲ့သေးဖို့တောင်းဆိုရဲ။နောက်ဆုံးတော့ကျွန်တော်ရဲ့စစ်ပေးဆောင်ဒုက္ခတွေကိုနိုင်ငံတကာထောက်ပံ့တဲ့အားကိုဖွင့်ပြဖို့ဆက်တယ်နော်။နောက်ဆုံးဒီကျတော့ဒီလူတွေကိုတိုင်းပါတဲ့မဲ့တုံးချခဲ့တဲ့မြန်မာစစ်တပ်ကောင်းဆောင်တဲ့အရေးကြီးတာဒီခုချင်းတောင်းဆိုခဲ့တာ
။နောက်ပြန်မဆွတ်ဆိုင်ထွယ်ကိုဗရမိုင်းနဲ့ကိုဆိုင်ခွန်အောင်တို့သုံးဦးကိုလည်းငင်းညာစွာစုဝေးခြင်းနဲ့စီတန်းထက်လေကိုဆိုင်ရာဥပဒေပုံမှ19အရာမြန်မာစစ်တပ်ကတရားစွဲထားတာကိုလည်းကြံရုပ်သိမ်းပေးဖို့ WKC ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြပါတယ်။ထောင်နှံနဲ့ငွေဒဏ်ချခံရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးအမှုကိုတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်အယူခံဝင်သွားမယ်လို့သူတို့ရဲ့အကြံဆောင်ရှင်းတွေကပြောပါတယ်ခင်ဗျာ။